မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံကြတဲ့တိမ့်နေချီတဲ့ရွန်ဂျာဒုက္ခသည်တွေနေရင်လုံခြုံစိတ်ချစွာပြန်နိုင်ရေးအဆင်ပြေစေဖို့အတွက်တကယ်ကြီးမားတဲ့စ조사လှုပ်ဆောင်မှုလိုအပ်နေတယ်လို့အိန္ဒိယနိုင်ငံကိုတောက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားသဘောတူခဲ့ကြကြောင်းစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီလှုပ်ဆောင်ရမယ့်အချက်တွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့လူမှုစီးပွားရေးအခြေအနေတွေနဲ့လုံခြုံရေးကောင်းမွန်တိုးတက်ဖို့ပါပါဝင်တဲ့နယ်လို့နှစ်ဖက်သဘောတူကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ပြောကြားချက်ကိုလည်းကြေညာချက်မှာဖော်ပြပါတယ်။အိန္ဒိယအစိုးရကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကိုနောက်ထပ်လူသားချင်းစာနာမှုအကူအညီတွေထပ်ပြီးပေးမှာဖြစ်ကြောင်းဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မှာရွန်ဂျာဒုက္ခသည်9သိန်းလောက်ခိုးလုံနေကြတာဖြစ်ပြီးဒါဟာဆယ်စုနှစ်တွေအတွင်းအာရှတိုင်းရဲ့အကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာခဲ့တာပါ။ဒီဒုက္ခသည်တွေကိုရွန်ဂျာလို့ခေါ်ဆိုရကိုမြန်မာအစိုးရကလက်မခံပေမဲ့သူတို့ကိုပြန်လည်ခေါ်ယူဖို့အတွက်လှုံ့ဆော်နေပါတယ်။နိုင်ငံခေါင်းဆောင်နှုတ်ဦးကဒုက္ခသည်အရေးပြန်လုံခြုံရေးစွန့်ရည်နဲ့ကုသန်းသွားလာရေးဆိုင်ရာသဘောတူညီချက်တွေကိုလည်းသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ကိုဖျက်ဆီးနေတဲ့တစ္တာမြစ်ရေကိုခွဲဝေတုံးဆက်ဖို့2017ရထားတဲ့သဘောတူညီချက်အိန္ဒိယကအကောင့်ထဲပေါ်ဖို့ဘင်္ဂလားဒေ့ရှ်ကစောင့်နေကြောင်းနဲ့ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းဒီကိစ္စအကောင့်ထဲပေါ်ဖို့သူ့အစိုးရအဖွဲ့လှုပ်ဆောင်နေတယ်လို့ပြောကြားခဲ့တာပါ။